အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနီဗာဒါပြည်နယ်ရီနိုမြို့မှာဗိုလ်ထူးနေကပြောတဲ့မင်္ဂလာနေ့မိမိတို့ကိုခွဲခြားထားတဲ့ဒဏ်ရာတန်ကျပ်တွေကိုကုစားဖို့အချိန်ရောက်ပါပြီလို့ဆိုပြီးပို့ပြီးတော့ညီညွတ်တဲ့နိုင်ငံတစ်ခုပြန်အောင်လုပ်သွားကြဖို့ပန်းထားတော်ပါလေ။ကမ္ဘာစစ်ကာလစစ်မှုထမ်းဟောင်းတွေရဲ့အဖွဲ့တစ်ခုဖြစ်တဲ့ American Legion ရဲ့နိုင်ငံလုံးဆိုင်ညီလာခံမှာပြောတဲ့မင်္ဂလာနေ့ Mr. Trump ကအဲ့လိုထည့်ပြောသွားတာပါ။ကျွန်တော်ရဲ့ဒါအရေးကြောင်းဒါအစားပမာဏဒါမှမဟုတ်နိုင်ငံရေးပါတီဆိုတာတွေနဲ့ကျွန်တော်တို့ကိုမတတ်မှတ်ပါဘူးလို့ Mr. Trump ကဆိုပါလေ။ကျွန်တော်တို့ကြားမှာဘုံတူညီတဲ့လူသားစိတ်ဓာတ်နိုင်ငံသားဖြစ်မှုနဲ့ဒီကြီးကျယ်ကြောင်မြောက်တဲ့နိုင်ငံတော်ကျွန်တော်တို့ရဲ့နှလုံးသားတွေမှာဖုံးလွှမ်းနေတဲ့ချစ်ချင်းတရားတွေနဲ့ကျွန်တော်တို့ကိုတတ်မှတ်တာပါလို့ Mr. Trump ကပြောပါတယ်။ Arizona ပြည်နယ် Phoenix မြို့မှာအင်္ဂါနေ့ကပြောတဲ့မင်းကွန်းနဲ့တတိယမီဒီယာတွေကိုပြစ်တင်ပြလိုက်ခဲ့ပြီးတဲ့နောက်တရက်မှာပဲ Donald Trump ကအဲ့ဒီခုလိုပြောတာပါ။ Virginia ပြည်နယ် Charlotte ဆွေမြို့မှာနာဇီဝါဒလူသားတွေနဲ့လူပြူလူမျိုးကြီးဝါဒီတွေစီစဉ်တဲ့ဆန္ဒပြပွဲတစ်ခုကနေလူတည်တဲ့အထိရုံးဝန်ဆက်ကဖြစ်ခဲ့တဲ့အပေါ်သူ့ရဲ့တုံ့ပြန်ကြိုးဆိုပုံကိုတတိယမီဒီယာတွေဂျေလင်းဂျေတာထုတ်ဝင်ကြတာနဲ့ပတ်သက်ပြီးသမရကပြစ်တင်ဝေဖန်တာပါ။အဲ့ဒီရုံးရင်းဆက်ကမှုမှာဘန်ဒဘတ်စလုံးကို Mr. Trump ကပြစ်တင်ပြောဆိုရပေါ်ဝေဖန်ကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွင်တန်ပြန်ဆန္ဒပြသူလူတဲကိုလူပြူလူမျိုးကြီးဝါဒီတို့ကကားနဲ့မောင်းဝင်တိုက်တဲ့အတွက်အသက်32နှစ်အရွယ်ဟက်ဒရီယာဆိုတဲ့လူသမီးတူတေဆုံးခဲ့ရပါတယ်။